င်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RF ရဲ့2024ခုနှစ်ဇူလိုင်လ20ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းမရှင်ဒီနေ့ညအစီအစဉ်မှာမန္တလေး PDF ကစင်ကူးမြို့ကိုတင်ပိုက်လိုက်တဲ့သတင်းဟာခမြို့ရဲစခန်းကိုချင်းတေတာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်စီးနှင်ပြီးတော့အကျဉ်းသား60ကျော်ကိုကယ်ထုတ်ခဲ့တဲ့သတင်းနေနဲ့အတူသတင်းဆောင်မတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်မြန်မာနိုင်ငံအပါဝင်အာဏာသိမ်းအစိုးရတွေနဲ့ဆက်ရဇွင်းမှုကျူးလွန်နေသူတွေကိုလက်နက်ရောင်းချနေတဲ့အပေါ်ပြန်လည်သုံးသပ်ဖို့နဲ့ဆိုင်းငံ့ချဖို့တောက်ကြနေကတောင်အာဖရိကတရားရုံးကအတည်ပြုလိုက်တယ်လို့ AFP သတင်းမှာဖော်ပြပါတယ်။တောင်အာဖရိကနိုင်ငံလူအခွင့်အရေးနဲ့ဥပဒေရေးရာအဖွဲ့ SANC ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့ရေးသားခဲ့တာပါ။ SANC အဖွဲ့က2022ခုနှစ်ကတရားရုံးကိုတင်ခဲ့တဲ့အမှုအပေါ်အခုလိုဆုံးဖြတ်ချက်ချလိုက်ကြပါဒီဆုံးဖြတ်ချက်ဟာလက်နက်ရောင်းချတဲ့နိုင်ငံဖြစ်တဲ့တောင်အာဖရိကနိုင်ငံအတွက်တာဝန်ခံမှုရှိဖို့အရေးပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ SANC အဖွဲ့တာဝန်ခံကပြောပါတယ်ရှင်မန္တလေးတိုင်းစင်ကူးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးနီးပါးနဲ့စင်ကူးမြို့ကိုအပိသက်သိမ်းပိုက်နိုင်ခဲ့ပြီလို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကဇူလိုင်လ20ရက်နေ့ဒီနေ့မှာထုတ်ပြန်ပါတယ်စင်ကူးမြို့ဟာမန္တလေးတိုင်းအတွင်ပထမဆုံးသိမ်းယူနိုင်ခဲ့တဲ့မြို့လို့အဖွဲ့ပြောခွင့်ရသူကပြောပါရယ်တိုက်ပွဲအတွင်းဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေကိုလူအခွင့်ရေးနဲ့အညီထိမ့်သိမ်းထားပြီးတော့လိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့ဆိုပါရယ်ဒီစစ်ဆေးရေးမှာ MDY PDF ဘက်ကတပ်ဖွဲ့ဝင်တချို့သိမ်းဆုံးတာတွေရှိပေမဲ့အရေးအတွက်ကိုတော့ထုတ်ပြောတာမရှိပါဘူးရှင်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ရဲစခန်းကိုဒီနေ့မနက်ပိုင်းမှာချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF ဟာခါနဲ့ပူးပေါင်းတပ်တွေကဝင်ရောက်စီးနှင်ပြီးတော့အကျဉ်းသားအချုပ်သား62ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့ချင်းမြို့သားတပ်မတော် CNA ပြောခွင့်ရသူဆလိုင်းထက်နီက RFA ကိုပြောပါတယ်အမျိုးသား49ဦးနဲ့အမျိုးသမီး73ဦးကိုကယ်ထုတ်နိုင်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလုံခြုံတဲ့နေရာကိုပို့ထားနိုင်ပြီလို့သူကပြောပါတယ်ပြန်လွတ်လာသူတွေတဲ့နိုင်ငံရေးအကျဉ်းသားအများစုပါဝင်ပြီးတော့အသေးစိတ်အချက်အလက်တွေကိုစီစစ်နေတယ်လို့ပြောပါတယ်။စစ်ကောင်စီရဲ့ချင်းပြည်နယ်ပြောခွင့်ရသူပြည်နယ်အတွင်းရေးမှူးဦးအောင်ချိုကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူးရှင်။စကိုင်းတိုင်းမင်းကင်းမြို့နယ်တုံမရရွာကိုစစ်ကောင်စီတပ်ကဇူလိုင်လ16ရက်နေ့မှာဝင်ရောက်စီးနှင်ပြီးတော့ရွာကန်5ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပါတယ်။အမျိုးသား3ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့ကြောင်းအမီတွေနဲ့တကွចောင်းသားတော်လိုင်းတပ်ဖွဲ့ SRF ကဇူလိုင်လ18ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီဖြစ်ရမှာအသက်မသေးပဲခနာကိုအနှံ့ဓာတ်တန်ရာတွေနဲ့အသက်ရှင်ကျန်ခဲ့သူအသက်39နှစ်အရွယ်ကိုတူးနိုင်ကိုတော့ SRF အဖွဲ့ကစေကုသပေးနေတယ်လို့ပြောပါတယ်။ကိုတူးနိုင်ရဲ့ပြောပြချက်အရာသူ့ရဲ့ဇနီးဖြစ်သူမတ်လှလေးနွယ်အပါဝင်5ဦးကိုစစ်ကောင်စီတပ်သားတွေကရရဆက်ဆက်တပ်ဖြတ်ခဲ့တာလို့ထုတ်ပြန်ချက်မှာရေးသားထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့အနီးကိုဇူလိုင်လ19ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေနှစ်ကြိမ်ဘုံးကျဲတိုက်ခိုက်လို့အရဲသားတဦးသေဆုံးပြီးတော့နောက်ထပ်5ဦးထဏ်ရာရခဲ့ပါတယ်နေအိမ်တချို့လည်းထိခိုက်ပျက်စီးတယ်လို့ကိုကန်တပ်ဖွဲ့ MNDAA ကပြောပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မားတွေကိုထုတ်လွှင့်ပါမယ်ရှင်မွန်တီနယ်ကြံမျိုးမြို့နယ်တဲကနေရာနှစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ကိုဝင်ဆောင်မိခင်တွေနဲ့ကလေးငယ်တွေအပါအဝင်လူ19ဦးထပ်မနဲ့သေဆုံးခဲ့ပြီးတော့နောက်ထပ်သေဆုံးသူတွေထပ်တိုးလာနိုင်တယ်လို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုကိုရဲစီသူကတင်ပြထားပါတယ်ရှင်
။မွန်ပြည်နယ်ကြိုင်မျောမြို့နယ်ငပူအင်းရွာတဲ့ဖုန်ကြီးကျောင်းနယ်လွှာစင်ကုန်းလမ်းစုံနေရာတွေကိုဇူလိုင်လ19ရက်နေ့မှာစစ်ကောင်စီတပ်ကလေကြောင်းကနေဘုံးကျဲတိုက်ခိုက်ခဲ့လို့ကိုဝင်ဆောင်မိခင်တွေနဲ့ကလေးငယ်တွေအပါအဝင်လူ19ဦးထပ်မနဲ့သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ငပူအင်းရွာတဲ့ဖုန်ကြီးကျောင်းမှာတော့ဇူလိုင်လ20ရက်ဒီကနေ့ကြောက်တဲ့ဝါဆိုလပြည့်နေ့အတွက်ဒေသခံတွေမနေ့က Jotin Chapu Pinsenaj, Bonche Taka Kayalu, Ajata, Saleu Tamane, Tisungerava. Ain't it yet, Tamabe, Nabu Inuane, Namangua, Rasen Gon Lanzo Nigo, Sikonsi Taka Taman, Bonchegalu, Gagui Tapo in Naune, Didakan Tong Tisungere Suare. Sikonsi Taka, Chetai Line, Pagwe Apine, Pongaya, Bonche Chagera, Yata Tiga Tisumu Yagaralu, Tipia Kutishide.
ဒီတက်ကန်တူကပြောပါတယ်ဟိုရတိခါဒီလိုပဲအလှူတန်းပြရတာပေါ့နော်ကြာနေထုတ်ဆက်လာကြတဲ့သူတွေပေါ့ဟိုဒီရဲ့ဘာတွေရောအမျိုးသမီးတွေရောအဲ့လိုမျိုးပေါ့ချက်ပြည့်ပြီးတော့ဟိုစားတော့တဲ့အဆောင်မှာသူတို့ကက်ဖိုက်တာနဲ့ဘုံကြီးခြာလာတာပေါ့နော်တောင်းမရဆက်လေးရောက်လောက်ကဒီအလောင်းကြီးပိုင်ရှင်ဘယ်သူလဲဆိုတာတော့မသိတဲ့အနေထားရှိတယ်ကျန်တဲ့ပိုင်ရှင်ပြီးတဲ့ဟိုအလောင်းကြီးပြန
ဖြစ်ပြီးဖုန်ကြီးချောင်းကိုလာကြမယ်အပီအသက်တွေအတွက်လဲကျွေးမွေးအခံဖို့စီစဉ်ခဲ့ပေမဲ့လက်ရှိမှာတော့အလောင်းကောက်တာနဲ့တန်ရရသူတွေကိုစေးကူတာစတယ်ကယ်ဆေးလုပ်ငန်းတွေကိုပြောင်းလဲလုပ်ဆောင်နေရတယ်လို့ဆိုပါတယ်ဘုံနိုင်ချောင်းခနာကိုတပိုင်းစားဖြစ်နေတဲ့ရုပ်လောင်းတွေလက်ရှိနေပြီးတိတ်ဆုံးတန်ရရအရေးအတွက်အသေးစိတ်ကိုစည်ရင်းပြုစုနေတယ်လို့အဲ့ဒီနေရာမှာကူညီကယ်ဆေးလု
会专门这样给你们那这专业机构呢我们说你然后总的还那个对你的这个感觉了嘛从确保去完了完全的对你的东西要提前等一下我呢所以告诉我这段地址的东西呢
声音地价压来呢对松露一段哈来是前年的不明了奶奶路都该表白的世界上的 token 的 telegram channel 里面的ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေငပူအင်းရွာမှာအစည်းအဝေးလုပ်မယ်ဆိုတဲ့သတင်းရတာကြောင့်လေကြောင်းကနေဘုံကျဲတိုက်တာလို့ရေးသားဖော်ပြကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့မွန်ပြည်နယ်ပြောခွင့်ရသူပြည်နယ်လူမှုရေးဝန်ကြီးဦးစောကြည်နိုင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်လက်ခံပြေးဆိုတာမရှိပါဘူး RFA ကပြုစုထားတဲ့စည်းရင်းတွေအရစစ်တပ်အာဏာသိမ်းချိန်ကနေ2024ခုနှစ်မေလကုန်အထိ3နှစ်ကျော်အတွင်းစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခတ်မှုတွေကြောင့်စုစုပေါင်းအရက်သား2000နီးပါးတိတ်ဆုံးခဲ့ပြီးတော့ဒဏ်ရသူကတော့4000နီးပါးအထိရှိနေပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ကုန်စည်နှုံတက်လာတာကိုထိမို့စီးပွားရေးလုပ်ငန်းရှင်တွေကိုဖမ်းဆီးအရေးယူတဲ့စစ်ကောင်စီရဲ့လုပ်ရက်ဟာအခြေအနေကိုပိုဆိုးလာစေတဲ့အကြောင်းအပါဝင်တိပသတင်းမီဒီယာတွေကပြောတဲ့မြမပြည်အကြောင်းကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ရှင
်အခုပထမဆုံးနိုင်ငံစီးပွားရေးကြဆင်းပြီးငွေကြေးဖောင်းပွားမှုနဲ့အရင်းအနှီးတွေစီးထွက်မှုတွေရင်ဆိုင်နေရတဲ့စစ်ကောင်စီဟာလက်လီအယောင်းဆိုင်လုပ်ငန်းတွေကနေအိမ်ချမ်းမြေနဲ့ဘဏ်လုပ်ငန်းတွေထိလုပ်ငန်းရှင်တွေကိုဖမ်းဆီးအရေးယူနေတာကြောင့်စီးပွားရေးအခြေအနေကိုပိုပြီးဆိုးစေတဲ့အကြောင်းဖော်ပြထားတဲ့ Nikkei Asia သတင်းဌာနကအဆောင်ပါကိုတင်ပြပါမယ်။စစ်ကောင်စီဟာပြီးခဲ့တဲ့လကသူတို့ထုတ်ပြန်ထားတဲ့ဆန်စင်းနှုံသတ်မှတ်ချက်တွေမလိုက်နာဘူးဆိုတဲ့အကြောင်းပြချက်နဲ့လက်လီအယောင်းဆိုင်လုပ်ငန်းအယွန်ကုမ္ပဏီအမှုဆောင်အရာရှိဂျပန်နိုင်ငံသားဟီရိုရှိကာဆုမတ်ဆုနဲ့စီတီမတ်ကုမ္ပဏီအမှုဆောင်အရာရှိချုပ်ဦးဖြိုးမင်းကျော်တို့ကိုဖမ်းဆီးထိန်သိမ်းထားပါတယ်။စစ်ကောင်စီကနေစံစည်းနှုံသတ်မှတ်ချက်တွေထုတ်ပြန်ခဲ့တဲ့နောက်စီတီမတ်နဲ့အေရွန်တို့ရဲ့အယောင်းဆိုင်တွေမှာစံအယောင်းရပ်ထားခဲ့ပေမဲ့အခုလိုဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။စစ်ကောင်စီကတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ကြိုးစားနေတာလက်လီအယောင်းဆိုင်လုပ်ငန်းတွေတွင်မကပဲဘဏ်လုပ်ငန်းတွေအိမ်ချမ်းမြေဝန်ဆောင်မှုလုပ်ငန်းတွေလည်းပါဝင်ပါတယ်။ဒီလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံကလူချမ်းသာတွေသူတို့ရဲ့ပိုင်ဆိုင်မှုတွေကိုပြည်ပကိုရွှေ့ပြောင်းနေတဲ့နေရာမှာအဓိကပါဝင်နေတယ်လို့စစ်ကောင်စီကယုံကြည်နေတာဖြစ်ပါတယ်လို့ Nikkei Asia ကဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကတော့စစ်ကောင်စီဟာဘဏ်လုပ်ငန်းရှင်တွေကိုနေပြည်တော်မှာခေါ်ယူတွေ့ဆုံခဲ့တဲ့အစည်းအဝေးမှာယူမဘဏ်ဥက္ကဋ္ဌ Search Bank ခေါ်ဦးသိန်းငွေမပါတဲ့အတွက်လည်းအမျိုးမျိုးခံမှန်းပြီးပြောဆိုနေကြပါတယ်။ဦးသိန်းဝေကိုပြီးခဲ့တဲ့လကလေးကအစ်စ်ကောင်စီကဖမ်းဆီးထိန်သိမ်းထားတယ်လို့သတင်းတွေပေါ်ထွက်နေကြတာပါဖမ်းဆီးထားတာဒါမှမဟုတ်အမှုဖွင့်ထားတာမရှိသေးတဲ့အကြောင်းနဲ့ဦးသိန်းဝေဟာယူမဘဏ်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုဖို့အတွက်နေပြည်တော်မှာရောက်နေတာတော့မှန်ကန်တဲ့အကြောင်းတားဖြစ်သူမဲလ်ဗင်ပန်းကပြောပါတယ်အမှန်တော့ဦးသိန်းဝေကိုနေပြည်တော်မှာနေအိမ်အခြေချုပ်သဘောနဲ့ထားပြီးစုံစမ်းစစ်ဆေးဖို့ခေါ်ယူထားတာဖြစ်တဲ့အကြောင်းဒေတာတွင်သတင်းတော့တူကပြောပါတယ်လို့ Nikkei Asia သတင်းဆောင်မှာကဖော်ပြပါတယ်အခုဆက်လက်ပြီးဇူလိုင်လ18ရက်ကထိုင်း The Nation သတင်းစာမှာဖော်ပြခဲ့တဲ့မြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေမှာထိုင်းဆိုရကအားပေးကူညီခဲ့တာမရှိတဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုခဲ့တဲ့သတင်းကိုတင်ပြပါမယ် ပြီးခဲ့တဲ့လကမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာတွမ်အန်ဒရူးရဲ့အစီရင်ခံစာထွက်ပေါ်လာခဲ့တဲ့နောက်ထိုင်းလွှတ်တော်ဟာအတိုက်ခံ Move Forward Party လွှတ်တော်အမတ် Ransimman Rome ဦးဆောင်တဲ့လွှတ်တော်စုံစမ်းစစ်ဆေးကော်မတီကနေစုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာအခြေစိုက်တဲ့ကုမ္ပဏီအချို့ပါဝင်ကုမ္ပဏီ250ကျော်လောက်ဟာမြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေမှာပါဝင်ပတ်သက်နေပြီးပြီးခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံကစစ်ရေးပြည်ပခါတွေအခြေအနေပိုဆိုးလာအောင်လုပ်နေတဲ့အကြောင်းအဲ့ဒီလွှတ်တော်စုံစမ်းစစ်ဆေးကော်မတီကနေပြောဆိုထားပြီးတော့ထိုင်းဆိုရဟာဒီလုပ်ရက်တွေကိုတားဆီးအရေးယူဖို့ဘာမှမလုပ်ခဲ့ဘူးလို့လည်းစွပ်စွဲထားတဲ့အကြောင်း The Nation သတင်းမှာဖော်ပြပါတယ်ဒီဆွဆွဲချက်နဲ့ပတ်သက်ပြီးထိုင်းဆိုရဟာအခြားနိုင်ငံမှာတေကျေပျက်စီးမှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေတဲ့လုပ်ရက်တွေကိုအားပေးကူညီတဲ့ဘူဝါဒမျိုးချမှတ်ထားတာမရှိတဲ့အကြောင်းထိုင်းနိုင်ငံသားဝင်ကြီးမာရစ်ဆန်ညန်ဖုန်ကပြီးခဲ့တဲ့ကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြီးညှင်းဆိုလိုက်တာဖြစ်ပါတယ်ထိုင်းနိုင်ငံဟာမြန်မာနိုင်ငံရင်းနဲ့ပတ်သက်လာရင်လူသားချင်းစာနာမှုအမြင်နဲ့လဲရှုမြင်သုံးသပ်နေရပြီးမြန်မာနိုင်ငံကိုပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ရင်စစ်ရေးပြည်ပခါတွေကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေထိခိုက်မဲ့အလားအလာကိုလည်းစဉ်းစားနေပါတယ်လို့ The Nation သတင်းမှာပြောထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
အခုနောက်ဆုံးအနေနဲ့ကချင်ပြည်နယ်ကအကြောင်းသားမိဘတဦးရဲ့ရင်ဖွင့်စာအပါအဝင်မန္တလေးတိုင်းပျော်ပွဲမှာစစ်မှုထမ်းမှုအတွက်ဖိအားပေးငွေကောက်နေတဲ့အကြောင်းRFA ထံပေးပို့လာတဲ့ပေးစာတွေကိုမတ်ကျူလိုင်းမျိုးဆက်ပြီးတော့တင်ပြမှာပါရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာကချင်ပြည်နယ်ကပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်ကျမကတော့ဖားကန်မျိုးနယ်မလောင်ကျေးရွာကပါ RFA ရေကျမကလေးကိုကြောင်းထားခြင်းလို့ကြောင်းပြောင်းလက်မှတ်ယူဖို့အတွက်ဒီလုံခင်းမျိုးအောင်ရစာတင်ချောင်းကဆီယမတယောက်ကိုငွေ9သိန်းပေးခဲ့ပါတယ်။အဲ့ဒီဆီယမကအတန်းကျော်တဲ့အောင်လက်မှတ်ထုတ်ပေးမယ်ဆိုပြီးတော့၄တန်းနဲ့5တန်းအတွက်တယောက်ကိုငွေကျပ်7သိန်း၊တတန်းကနေ3တန်းအထိဆိုရင်ငွေကျပ်5သိန်းယူပါတယ်။ပတ်စံ5သိန်းဆိုတာကကျမကြောက်ကျင်းတွေမှာအရေးပြတ်ခံဈေးရောင်းပြီးတော့စုထားရတဲ့ငွေတွေပါ။အခုလက်ရှိမှာတော့အဲ့ဒီဆီယမကလက်စားမှုနဲ့အတိုင်ခံထားရလို့ကျောင်းကနေရှောင်နေတာကြောင့်ကျမကလေးလဲကျောင်းတက်ခွင့်မရသလိုငွေ9သိန်းလဲပြန်မရလို့ကလေးရောအမေပါစိတ်ဒုက္ခရောက်နေရပါတယ်ဆိုပြီးရင်ဖွင့်လာတာပါရှင်အခုဆက်ပြီးရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ကပေးစာကိုတင်ပြပါမယ်ကျွန်တော်ကတော့တာချီလိတ်မြို့နယ်ဖမင်အုပ်စုမေရန်ရွာမေဟုတ်အထကကျောင်းကကျောင်းသားတဦးရဲ့မိပါပါအဲ့ဒီကျောင်းနဲ့ကက်ရက်မှာလောင်းကစားဂိမ်းကုန်ဖွင့်ထားပါတယ်အဲ့တော့ဒီကျောင်းသားကျောင်းသူတွေကကျောင်းမတက်ဘဲနဲ့ဂိမ်းသွားဆော့ကြတာနောက်ဂိမ်းဆော့ဖို့မိဘပတ်စံခိုးတာတွေဖြစ်လာပါတယ်ဒါကြောင့်ကျောင်းနဲ့ကက်ရက်မှာအခုလိုလောင်းကစားဂိမ်းခုံတွေမဖွင့်ဖို့တပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တားမြစ်ပေးစီကျင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းကျိုင်းတောင်မြို့ကပေးစာကိုတင်ပြကြပါမယ်ဒီကျိုင်းတောင်ရဲစခန်းကရဲအရာရှိတချို့အပါအဝင်ရဲတပ်သားတွေကရက်ွက်ကြေးရွာတွေထဲမှာတောက်ဆောင်းမှုယူပြီးတော့ရန်ဖြစ်တာမကြောင်းဝင်မနာတာဆဲဆူရန်ကားတာတွေလုပ်နေလို့ပါ RFA ရေဒီလိုလုပ်နေတာတွေကိုတာဝန်ရှိသူတွေကိုတိုင်ပေမဲ့အရေးယူဆောင်ရွက်ပေးတာမရှိပါဘူးဒါကြောင့်ရှမ်းပြည်နယ်ကသက်ဆိုင်ရာရဲမှုတွေအနေနဲ့အရေးယူပေးဖို့တိုင်ကြားအပ်ပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုတခါတော့မန္တလေးကပေးစာကိုတင်ပြကြပါမယ် RFA ရေကျွန်တော်ကတော့မန္တလေးတိုင်းပျော်ပွဲမြို့နယ်ကံသာကျေးရွာအုပ်စုကပါဒီကံသာအုပ်စုဆိုတာကပျော်ပွဲအရှိတ်ဘက်မှာရှိတဲ့ကျေးရွာ၅ရွာအုပ်စုပါအဲ့ဒီရွာတွေမှာအုပ်ချုပ်ရေးမှုနဲ့ယာယီမှုတွေကစစ်မှုထမ်းဖို့အတွက်ဆိုပြီးတော့ဖိအားပေးပြီးပတ်စံကောက်နေလို့ပါကျွန်တော်ကဆိုင်ကယ်ကယ်ရီမောင်းပါတယ်အစစအရာရာဈေးတက်နေတဲ့အခုလိုအချိန်မှာစီဘိုးရဖို့တောင်မနှဲရှာနေရတာပါရှာလို့ရတာလေးနဲ့ကလေးကျောင်းစီရင်နဲ့မိသားစုစားဝတ်နေရေးကိုခက်ခက်ခဲခဲဖြည့်ရှင်းနေရချိန်မို့သူတို့ကောက်တဲ့ပတ်စံပေးဖို့မတက်နိုင်ပါဘူးဒါကြောင့်အခုလိုဖိအားပေးပြီးတော့ပတ်စံကောက်နေသူတွေကိုတာဝန်ရှိသူတွေအနေနဲ့အရေးယူပေးစေချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရင်းမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်